အခုတော့ไซโคลนမုန်တိုင်းတိုက်နိုင်ခြင်းအခြေအနေကိုပြောပြမှာပါပင်လပင်လေအော်အရှိအလေပိုင်းမှာဒီကနေ့ဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝင်းကပိုပြီးတော့အားကောင်းလာနေပြီးတော့ဒီ12နာရီအတွင်းမှာမုန်တိုင်းငယ်ဖြစ်အဝါရောင်အဆင့်ကနေအားကောင်းလာပြီးไซโคลนမုန်တိုင်းအတွင်ပြောင်းတိုက်ခိုက်လာနိုင်တဲ့အတွက်အထူးသတိထားကြဖို့အထူးသတိထားကြဖို့ဒီမိုးလေဝသနဲ့ဇလဗေဒညွန့်ကြားမှုဦးစီးဌာနကတတိပေးနှိုးဆော်ထားပါတယ်ဒီအကြောင်းကိုတော့မဆုမွန်ကပြောပြမှာပါရှင်
ဒီရပိုင်းအတွင်း나이ပိုင်းမှာပဲမုံတိုင်းငယ်ကနေပြီးတော့ဆိုင်ကလုံးမုံတိုင်းအတွင်ပြောင်းပြီးတော့ပြင်းပြင်းထန်ထန်မုံတိုင်းတိုက်ခတ်လာနိုင်တဲ့အတွက်အထူးသတိထားကြဖို့ကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမုံတိုင်းလမ်းကြောင်းအတိုင်းအချိန်နဲ့တည်ပြင်းညီဇက်တိုက်မိုးလေဝသသတိပေးချက်တွေကိုထုတ်ပြန်နေတာဖြစ်ပါတယ်လေပြင်းတိုက်ခိုက်တာ၊မိုးထစ်ချုံရွာတာ၊မိုးကြိုးပစ်တာ၊လျှက်စီးလက်တာ၊မိုးသီးကြွေတာတွေအပြင်ရုတ်တရက်ရေကြီးပြီးတော့မြေပြိုတာစတဲ့နောက်ဆက်တွဲသဘာဝဘေးအနေရတွေကိုအထူးသတိထားကြဖို့ကိုလည်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းက VOA ကနေအခုလိုသတိပေးထားပါတယ်
။နောက်သိမကြင်တဲ့ပြောင်းလဲရအောင်နောက်မုန်တိုင်းတွေပါရင်ဖြစ်နိုင်တယ်ဆိုတော့သူ့ရဲ့အချိန်ကြောင့်ပြန်သွားတော့ရန်ကုန်တစ်ခုရန်ကုန်ဒီဘက်အောက်ပိုင်းတစ်ခုလုံးပေါ့ကိုရတော့တော့နေရ3ရက်လောက်တော့ရွာနေဘူးပေါ့နော်အဲတော့မုံတိုင်းကတော့မာလီဘက်ကတော့ဟိုဝင်ခွဲလာလာတော့ရှိတယ်ဒီလိုနေရာတွေညာတဲ့ရှိတယ်ဆိုတော့သူအချိန်ကရှိနေတဲ့ဆက်ရတော့
မြန်မာနိုင်ငံအနောက်ခြမ်းနေတယ်အဲ့ဒီနေရာတွေတော့မိုးများနိုင်တယ်နော်နောက်ဒီဘဝကျင်းပြီးတော့ပြန်ပုံပေါ့နော်မိုးများပြီးတောင်ကြရေးဒီဆင်းလို့ဒါရေကျော်တာလေးအဲ့ဒါလေးဆိုသတိထားမှာမဟုတ်နော်။မမကြီးကြီးတဲ့အဲ့ဒါပကိုးလို့တောင်ရင်လို့တော့အဲ့လောက်လေအဲ့ဘက်မှာတော့မိုးကပြင်းလာဖို့ရှိတယ်။ရှင်းနေတာဒီမျိုးကကျုံးမော်ဘူး။ဒါကျုံးမော်ရံမပေါ့ဘောတော့။ဒါပဲနောက်ကျတဲ့ခိုင်းရှင်းတော့တားရော်တယ်နော်။ဘယ်တော့မြေမြေချောင်းချောင်းအဓိကတော့မြေကြီးတာတဲ့ချောင်းကြီးတာကြီးကပုံသတိထားမှာပေါ့နော်။
ဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်ထပ်3ရက်အတွင်းမှာမိုးကြီးနိုင်ပြီးတော့လေပြင်းတိုက်ခတ်နိုင်တယ်လို့နောက်12နာရီအတွင်းမှာပဲမုန်တိုင်းငယ်အဖြစ်ကနေไซโคลนမုန်တိုင်းအဖြစ်တိုက်ခိုက်နိုင်ခြင်းရှိတဲ့အကြောင်းမိုးစလကသတိပေးထားတာပါမနေ့အောက်တိုဘာလ22ရက်နေ့ညနေခင်းကရွှေပြည်သာမြို့နယ်ဘက်ကရက်ွက်တွေမှာတော့ရေအနှဲငယ်တက်နေတာကနေတညလုံးမိုးတီးတီးထန်ထန်ရွာသွန်းတဲ့အတွက်ဒီကနေ့မနေ့ပိုင်းကနေစလို့ရွှေပြည်သာကုန်းမြင့်ပိုင်းရက်ွက်တွေမှာတော့ဒူးစင်မြုပ်တဲ့အထိရေတွေတက်လာနေတယ်လို့ဒေသခံတဦးက VOE ကိုပြောပြပါဗျ
။မနေ့လည်းကြာမိုးတက်ရွာပြီးတော့အကုန်လုံးရေတွေကပြင်းနေတဲ့ဘုံကိုပြင်းနေတော့၄၅ဆယ်ကျော်လောက်ပေါ့နော်ဟိုဟာပေါ့ကျွန်တော်တို့အပိုင်းကျွန်တော်တို့လမ်းတကူ၄၅ဆယ်လောက်ပဲရေတွေကဝင်ကုန်ပြီးတော့ကြီးရတက်လာအောင်။ကျန်တဲ့နေရာတွေမေးကြည့်တော့ကျန်တဲ့နေရာတွေကကြီးရမနေ့ကအစိုးရတွေကကြီးတက်တာများနေပြီ။ကျန်တဲ့နေရာတွေကတော့ပိုတက်တယ်ပေါ့နော်။ကျွန်တော်တို့လည်းနေတဲ့နေရာတွေပေါ့ကျွန်တော်တို့လည်းနေတဲ့နေရာလေးဆိုရင်တော့ကြီးကခြံလေးရောအိမ်လေးရောအကုန်ဝင်လို့ဒါထပ်တယ်လို့ဆိုရင်အိမ်လေးရောဆိုင်ကန်းလေးရောလမ်းမမှာဆိုင်ကန်းလေးရောဆိုရင်အိမ်လေးက30-50လောက်ပါအနည်းဆုံးပဲပါမှာလမ်းလမ်းတွေဒီမှာအကုန်ရှိပြီလမ်းလျှောက်တာနဲ့ဆိုတာဟိုဟိုအလောက်ရှိတယ်တစ်ခေါက်ကျော်လမ်းလျှောက်ပါလေအဲဒီလမ်းလေးမှာရှိတယ်ကဆိုင်လား
ပြီးခဲ့တဲ့စက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့ Cyclone မုန်တိုင်းရာဂီရဲ့ဒဏ်ကြောင့်လေရန်ကုန်မြို့မှာမြို့နယ်တချို့ရေကြီးခဲ့ပါတယ်အခုတစ်ခေါက်ရေကြီးတာကတော့ရာဂီ Cyclone တိုက်ခိုက်တုန်းကရေကြီးတာထက်ပိုပြီးဆိုးသွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်လက်တော်တော်မှာညာလုံးပေါက်မိုးများတဲ့အတွက်ရန်ကုန်မြို့နယ်ဆင်ခြေဘုံရက်ွက်မြင်းနေမိုင်းရက်ွက်တွေထဲမှာရေတွေဝင်လာတဲ့အတွက်အရေးပေါ်ရွှေပြောင်းနိုင်ရေးမြန်မာနိုင်ငံမိသက်တပ်ဖွဲ့နဲ့မြို့နယ်အလိုက်ကူညီကယ်ဆယ်ရေးအဖွဲ့တွေကကူညီပေးနေကြရတာရှိပါတယ်မုန်တိုင်းငယ်ကနေไซโคลนမုန်တိုင်းတိုက်ခတ်တဲ့အထိလေပြင်းထန်နိုင်တာကြောင့်မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လေပြင်းတွေမှာမိုးတက်လေပြင်းတွေကျရောက်ပြီးတော့လှိုင်းကြည့်နိုင်တယ်လို့ဒီလိုမိုးတက်လေပြင်းကျတဲ့အချိန်မှာလှိုင်းကအမြင့်ပေတော်တော်များများတက်နိုင်တာမို့လို့အထူးသတိပြုဖို့တိုက်တွန်းထားပါတယ်။အောက်တိုဘာလတတိယပတ်ထဲမှာတော့ကချင်ပြည်နယ်မြစ်ကြီးနားဗမော့ရွှေကူကတာဘက်မှာမြေရေချင်းတွေမြင့်တက်လာနိုင်တယ်လို့ချင်းတွင်ဟုံမလင်ဖောင်းပြင်မော်လိုက်ဘက်မှာလည်းလက်ရှိရေအမှတ်ထက်ကိုပိုပြီးမြင့်တက်လာနေပါတယ်။မြန်မာနိုင်ငံအနှံ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတော့မုန်တိုင်းတိုက်ခတ်မှုဒဏ်ကြောင့်လာမယ့်အောက်တိုဘာလ25ရက်လောက်နေ့အထိမိုးတီးထန်နိုင်တယ်ဆိုတာကိုမိုးစလကအထူးသတိပေးချက်တွေဇက်တိုက်ထုတ်ပြန်နေပါတယ်ရှင်